အမေရိကန်နိုင်ငံအရှိတ်အချံတကြောကိုအင်အားပြင်းထန်တဲ့နေမုံနဲ့ကြားရောက်လာနေတဲ့အချိန်မှာပဲအမေရိကန်နိုင်ငံအတွင်းကလူဦးရေအထူးထပ်ဆုံးမြို့တစ်မြို့ဖြစ်တဲ့နယူးယောက်မြို့ကနေအနေနဲ့အပြင်ထွက်သွားလာခြင်းမပြုကြဘူးအာဏာပိုင်တွေကစနေနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။နယူးယောက်မှာနေထိုင်တဲ့ကိုသားနီးပါးရှိတဲ့မြို့ကနေအနေနဲ့ဒေသရင်းနဲ့ပြည်နယ်အတွင်းကတခြားလမ်းတွေအပါအဝင်မြို့ရဲ့အနောက်ဘက်မှာရှိတဲ့နယူးဂျာစီပြည်နယ်တွေကိုဒေသဆန်တော်ချိန်နေ့လယ်12နာရီလောက်ကစပြီးဖြတ်တန်းသွားလာခြင်းမပြုကြဘူးပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကအမိန့်ထုတ်ပြန်လိုက်ပါတယ်။မြို့တွေမှာရှိတဲ့အများပြည်သူတုံးတည်ယူပို့ဆောင်ရေးယာဉ်တွေအားလုံးရပ်နားထားလိုက်တယ်လို့ဘရိုဝဲမှာရှိတဲ့ပြပွဲတွေပြရိုက်တင်နဲ့ဈေးဆိုင်တွေအားလုံးလည်းပိတ်ထားပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံမြို့တော်ဝါရှင်တန်ဒီစီနဲ့အနီးဝန်းကျင်ဒေသတွေအပါအဝင်တိုင်းပြည်ရဲ့အရှိတ်အလယ်ပိုင်းနဲ့အရှိတ်မြောက်ပိုင်းဒေသတွေကိုဂျိုးနက်စ်လို့ခေါ်တဲ့အင်အားပြင်းထန်တဲ့နှင်းမုန်တိုင်းဝင်ရောက်တိုက်ခတ်နေတာကြောင့်နှင်းတု24လက်မကနေလက်မ30ကျော်အထိကျရောက်နေတာဖြစ်ပါတယ်။မုန်တိုင်းဟာတောက်ကြနေကနေတင်းငွေတွေနဲ့အစောပိုင်းအထိတိုက်ခတ်နိုင်တယ်လို့ဆိုပါတယ်။မုန်တိုင်းဖြတ်သွားရလမ်းကြောင်းဖြစ်တဲ့တိုင်းပြည်အရှိတ်ဘက်ခြမ်းမှာရှိနေတဲ့ပြည်သူပေါင်း85သန်းလောက်ဟာတောက်ကြနေကစပြီးမုန်တိုင်းတံကိုခံနေကြရတာမှာတချို့နေရာတွေမှာလျှက်စင်ပြီးပြတ်တော့ရထားနဲ့လေကြောင်းတွလာရေးတွေရဆိုင်ပြီးတချို့အရဲဆုံပြီးအပြင်ထွက်သူတွေရဲ့မော်တော်ယာဉ်တွေဟာလည်းနှင်းနေထဲမှာပိတ်မိနေကြပါတယ်။မိုးလေဝသပညာရှင်တွေကတော့ဒီမုန်တိုင်းဟာဝါရှင်တန်ဒီစီတမိုင်းမှာအဆိုးဆုံးနှင်းမုန်တိုင်းဖြစ်နေတယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။ဝါရှင်တန်အနီးဝန်းကျင်ဒေသတွေဖြစ်တဲ့မယ်လီလန်ပြည်နယ်ဗာဂျီးနီးယားပြည်နယ်နဲ့မုန်တိုင်းဖြတ်တန်းရာလမ်းတစ်လျှောက်မှာရှိတဲ့ပြည်နယ်တချို့တို့မှာအရေးပေါ်အခြေအနေကြီးညာထားပါတယ်။